ကမ္ဘာတဝန်းဘဏ္ဍာငွေကြေးဆိုင်ရာမတမာမှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့ရဲ့စောင့်ကြည့် Grey List စီးရင်းနဲ့မှာမြန်မာနိုင်ငံထည့်သွင်းခံရဖို့ရှိနေတယ်လို့ Reuters သတင်းတပုတ်ကဖော်ပြလိုက်ပါတယ်။ပြင်သစ်အခြေစိုက်ဘဏ္ဍာငွေကြေးအရေးယူမှုလုပ်ငန်းအဖွဲ့ SKDF ကပါရီမြို့တော်မှာတောက်ချာနေအဆုံးသတ်မဲ့ပနမစီးဝေးပွဲတွေအပြီးဆုံးဖြတ်ချက်ကိုကြေညာမယ်လို့ခန့်မှန်းရပါတယ်။ငွေမဲခဝါချမှုတိုက်ဖြတ်ရေးအတွက်မြန်မာနိုင်ငံကဆောင်ရွက်ရမယ့်အရေးယူဆောင်ရွက်ချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ခြင်းမရှိတဲ့အတွက်စောင့်ကြည့် Grey List စီးရင်သွင်းခံရမှာဖြစ်တယ်လို့ဒီအကြောင်းတွေကိုတည်ရှိတဲ့သတင်းစင်းမြစ်နှစ်ခုကိုကိုးကားပြီးတော့ Reuters သတင်းမှာဖော်ပြထားပါတယ်။ငွေမဲခမွာချမှုတိုက်ဖြတ်ရေးအကြမ်းဖက်အဖွဲ့တွေကိုငွေကြေးထောက်ပြမှုတိုက်ဖြတ်ရေးတွေအတွက်လုံလောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်တဲ့နိုင်ငံတွေကို FATF အဖွဲ့ကစုံစမ်းစောင့်ကြည့်ပြီးတော့ Grey List စီးရင်သွင်းလို့ရှိပါတယ်။လက်ရှိမှာမြန်မာနိုင်ငံစီးရင်သွင်းခံရခြင်းမရှိသေးတဲ့အကြောင်းနဲ့ဂျာတာဘေးနှင့်လုံးမဲ့စီးဝေးဘွက်တစ်ခုအတွင်ဆုံးဖြတ်မှာဖြစ်ကြောင်းပါရီမျိုးတော်ကဒီ FATF အစည်းအဝေးတွေတက်ရောက်နေတဲ့မြန်မာနိုင်ငံငွေကြေးစုံစမ်းထောက်ခံရေးဌာနအကြီးအကဲဦးကျော်ဝင်းတင်းရဲ့အပြောကိုလည်း Reuters သတင်းမှဖော်ပြထားပါတယ်။ငွေမဲကဝါချမှုကိုတိုက်ဖြတ်တဲ့အစီအစဉ်တွေကိုမြန်မာနိုင်ငံကမဟာဗျူဟာချဆောင်ရွက်ခဲ့တယ်လို့လည်းသူကပြောပါတယ်။ FATF ရဲ့ Grey List အစည်းအဝေးတွင်ခံရတဲ့နိုင်ငံတွေအနေနဲ့တိတ်ဆို့တန်ခတ်အရေးယူရတာမျိုးမရှိပေမဲ့ဗန္ဓာရေးရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးစီးဆင်းမှုတွေမှာအသာအဆီးတွေရှိနိုင်ပါတယ်။